ဘိဓမ္မာတရားတော်ဟာမြတ်မြတ်ကြီးကိုသာသနာစတင်ရောက်တဲ့အချိန်ကတည်းကသုတ်ဝီတီတို့နဲ့အတူရောက်ရှိလာတယ်လို့ဆိုနိုင်ပါဘူး။ပကံခေတ်မတိုင်မီပရိခိတရာတဲ့ခေတ်ကအစပြီးအထောက်အထားများတွေ့ရှိရတော့ဘုရားမြတ်စွာသာသနာတော်ဟာသရေခိတရာခေတ်မှာပဲစတင်ပြီးတော့ထွန်းကားနေပြီလို့ဆိုရမှာပါ။ဂံခေတ်ရောက်တဲ့အခါကျတော့အဘိဓမ္မာလေ့လာမှုအရှိန်အဝါတွေဟာအလွန်မဲ့ကြီးမားလာပြီလို့ပြောပါ။သာသနာဝန်ထမ်းရှင်ယဟန်များသာမကလူမှုရေးကိစ္စဆောင်ရွက်နေကြတဲ့လူ့အကြောင်းများပါသမီးတဲ့အဘိဓမ္မာတရားတော်များကိုလေ့လာလိုက်စားနေကြတယ်ဆိုတာသိရတယ်။အမျိုးသမီးတွေတောင်အချင်းချင်းပြောကြတဲ့အခါမှာအဘိဓမ္မာနဲ့စပ်ပြီးတော့ဆွေးတွေးကြတယ်လို့ပဋ္ဌာန်းကြီးကိုလေ့လာကြတယ်သင်ယူကြတယ်နှုတ်တဲ့အာရုံဆောင်ကြတယ်ဆိုတဲ့အစဉ်လာမှတ်တမ်းမှတ်ရသမိုင်းအတူထွားများရှိတာကိုထောက်ထားလို့ရှိရင်ဂံခေဟာပါဠိစာပေကျမ်းဂံအခြေခံမျှတာမကပဲနဲ့အဘိဓမ္မာမှာထုံးထားနေပြီလို့ဒီလိုဆိုနိုင်ပါဘူး။အဘိဓမ္မာထုံးထားရခြင်းအကြောင်းကတော့ရှင်မဘုရောဒလက်ထက်အခါခါလာတော့ကအဘိဓမ္မာကိုဖျားဟောမဟုတ်ဘူးလို့ဆိုပြီးတော့အယူဆတည်းကပေါ်လာခဲ့အဲ့ဒီအယူဆကိုခြေပောက်ရှင်းလင်းလို့သဗ္ဗိဓမ္မာဟာဘုရားဟောသဗ္ဗိဓမ္မာဆိုတဲ့ဒီတဘာဝတရားအလေးနဲ့ကိုဟောကြားနိုင်မှဓမ္မဂတိကဆိုတာလဲတကယ်ဓမ္မဂတိကအစ်စ်ဆိုတဲ့အယူဆတရားရဲ့လုံးဆောင်မှုဟာအောင်မြင်လာတယ်လို့ပြောပါဘူး။ယုတ်တရားနန္တရားတွေကိုသိပြီးတရားဟောတာတောင်မှယုတ်တရားနန္တရားထည့်ပြီးမဟောနိုင်လို့ရှိရင်တကယ်ဓမ္မဂတိကအစ်စ်မဖြစ်ဘူးလို့အဲ့ဒီအယူဆတရားဟာလောက်ထီအောင်ရောက်ရှိလာတယ်လဲဆိုရင်မြန်မာနိုင်ငံမှာရလဲတရားစာတွေခေတ်စားတဲ့အချိန်မှတောင်းသုတ်တန်တရားတစ်ခုဟောပြီးရင်အဘိဓမ္မာတတ်တယ်ဆိုတာရှိရတယ်။သုတ်တန်ဟောပြီးတဲ့နောက်မှာအဘိဓမ္မာနဲ့ညီကုန်းချုပ်ရတယ်လို့ပြောတယ်။အဲ့တော့တရားဝင်တိုင်းတရားဝင်တိုင်းဟာအဘိဓမ္မာမပါလို့ရှိရင်တရားဝဲမဖြစ်တယ်လို့မြန်မာနိုင်ငံလူသားတွေမှာဒီလိုခံယူချက်ရှိခဲ့တယ်ဆိုတာဟာထင်ရှားပါ။ဒါကြောင့်မို့ရှေးကတရားသာအုပ်တည်တဲ့မှာဣတိကသုတ်တန်ဒေသနာတော်မြတ်သာဖြစ်သည်ဆိုပြီးတော့ကုသလဓမ္မအကုသလဓမ္မအစဖြင့်အဘိဓမ္မာတရားလဲလေးလေးနက်နက်ရသော်ပြဟောကြားထားတာရှိသေးတယ်ဆိုပြီးတော့အဘိဓမ္မာကိုအနည်းငယ်ထည့်ပြီးတော့တရားဝဲကိုညီကုန်းချုပ်လိရှိကြတာဆိုတော့အဘိဓမ္မာကိုဘလောက်အလေးနဲ့ထားတယ်ဆိုတာထင်ရှားစေတဲ့တာရကတရားဖြစ်ပါတယ်။ဓမ္မပြည်မှာအဘိဓမ္မာလေးလာလာပုံကတော့အခြေခံဖြစ်တဲ့အဘိဓမ္မာထာသင်္ဃာကိုလေးလာသင်ယူပြီးထိုအဘိဓမ္မာထာသင်္ဃာရဲ့အခြေခံအချက်လက်များကိုပဲရှင်းလင်းစွာနားလည်အောင်ဆိုပြီးတော့အဘိဓမ္မာကျမ်းကြီးများရဲ့နေတရားတွေကိုရေးကြ။အဲ့ဒီနေတရားဆိုတဲ့ကျမ်းစာတွေဟာအဘိဓမ္မာဝေါဟာရများကိုမြန်မာပြန်ဆိုရုံမျှမကဘူး။အိဗေရှင်းလင်းချက်တွေထာဂရဆရာရဲ့ဖွင့်လင်းချက်တွေတီဃာဆရာရဲ့ဖွင့်လင်းရှင်းပြချက်တွေဒါတွေကိုပါထည့်သွင်းပြီးတော့ဘာသာပြန်ထားတော့ဖြစ်သည့်အတွက်ကြောင့်သမန်ဘာသာပြန်ကျမ်းစာမျိုးမဟုတ်ဘဲနဲ့ပါဠိစာပေကနေမြန်မာမှုပြုထားတဲ့အထဲမှာအတိတ်ပဲရှင်းလင်းခြင်းနဲ့တကွာပို့ပြီးတော့ပြည့်ပြည့်စုံစုံအဘိဓမ္မာလေ့လာတဲ့အခါမှာအခက်အခဲမရှိအောင်လို့ဆိုပြီးတော့ဒီကျမ်းတွေဟာတကြံပြီးတကြံပေါ်ထွက်လာထိုကျမ်းတွေကိုအာဂုတ်တခုပြုပြီးတော့အဘိဓမ္မာစာပေကိုသင်ယူလေ့လာကြတယ်သင်ယူလေ့လာသည့်အတွက်ကြောင့်သမန်စ ိတ်စေတသိယုတ်လို့ဆိုတဲ့ဒီတဘာဝတရားတွေရဲ့သယုံမျှတာမကသူတဘာဝတရားတွေရဲ့ဒေနဲ့တဲ့အဓိပ္ပာယ်တွေကိုကအထက်ကရာဒီကဖွင့်ဆိုချက်တင်နေတယ်ကွာသိရှိကြရနမကြီးပကံခိကစတင်တင်ကြားပြီးတော့အားရှိလာတဲ့အဘိဓမ္မာဒေတာချက်ဟာပကံခိကုံဆုံးပြီးတဲ့နောက်ပေါ်လာတဲ့ပညာခေတ္တအင်းဝခေတ္တနောက်ကုံးမောင်ခေတ္တဆိုတဲ့ရောက်လာသည့်အထိအောင်အဘိဓမ္မာရဲ့အရှိန်ဝါဟာတိုးတက်ပြဲတိုးတက်လာပြရခဲ့မှာဆိုလို့ရှိရင်မိဓမာဆိုင်ရာမိခွန်းတွေကိုအလေးနဲ့မေးသိရှိကြမေးပြီးတော့ဖြေထားတဲ့သမိုင်းအထောက်ထားတွေရှိတယ်။ဒါကြောင့်မလို့ပြရခဲ့မှာလည်းပဲအပြီးဓမာလေးလာမှုအကြဆင်းသွားတာမရှိပါဘူး။ပြရခဲ့မှာအပြီးဓမာနဲ့ပတ်သက်ပြီးတော့ဒီကကျော်ဆိုတဲ့ပြီးဓမာသာဝိဝတိရှမ်းကိုရှင်းနေဖွင့်ဆိုတဲ့မနိတာရမင်းစုသားလို့ဆိုတဲ့ကျမ်းကြီးဟာထင်းထင်းရှားရှားပေါ်ထွက်လာခဲ့ဘူးအဲ့တော့အဘိဓမ္မာဆိုင်ရာစိတ်ဝင်စားမှုမှာပကံခက်ကအရှိန်ဟွာကျသွားတာမဟုတ်ပဲနဲ့ပင်ရခက်မှာပူပြီးတော့တိုးတက်လာတယ်လို့ဆိုအောင်ပါပင်ရခက်ပြီးတော့နောက်ထပ်ဆက်နွယ်လာတဲ့အဘိဓမ္မာလေးလာမှုပါအေဝါခက်ကြတော့ပူပြီးတော့အရှိန်ကောင်းလာတယ်ဒိနေတဲ့အဘိဓမ္မာကျမ်းကြီးတွေအဘိဓမ္မာရဲ့အခြေခံမာတိကကျမ်းတွေကိုအဲ့ဒီအခြေခံမာတိကကုသလဓမ္မအကုသလဓမ္မဆိုတဲ့အပြာကတာဓမ္မလို့ဆိုတဲ့ကုသလတိတ်ကအစပြုလာတဲ့22တိတ်အစု3ခုခွဲဝေပြီးတော့လေ့လာတဲ့ဤစနစ်ဟေတုဓမ္မနဟေတုဓမ္မအစပြုပြီးတော့ဟေတုကုသကကအစပြုပြီးတော့နှစုနှစုခွဲဝေပြီးတော့လေးလာတဲ့ဒုက္ခထုတ်ပေါင်းတရားသုတ္တဏိကမာတိကထည့်ပြီးတော့လေးလာထားတဲ့သုတ္တဏိကတုတ်52အဲ့ဒီအခြေခံတွေကိုရှင်းလင်းပြီးတော့ဖော်ပြတဲ့အရာောက်ဆိုတဲ့ကျမ်းတွေကပေါ်ထွန်းလာတယ်ကုသလဓမ္မဆိုတာသတိဓမ္မကျမ်းကြီးတွေမှာဆိုလိုတဲ့အနှစ်ချုပ်ကိုပြပြီးကုသလဓမ္မဆိုတာဘယ်တရားတွေဖြစ်တယ်ဆိုတာကိုအသေးစိတ်ကောက်ပြကောက်ပြရုံများမကအဲ့ဒီတရားတွေကိုခန္ဓာအာရဏဓာတ်သစ္စာဆိုတာဖွဲ့ပြီးတော့ပြလိုက်သေးတယ်အဲ့တော့ပို့ပြီးတော့ဒီအရာောက်ချမ်းတွေကထွန်းကားလာတဲ့အတွက်ယမပြေရဲ့အပြီးတော့မှလေးလာတဲ့အချိန်ဝါဟာပို့ပြီးတော့မြင်မလာတယ်ပို့ပြီးတော့လည်းနားလည်လာကြတယ်ပို့နားလည်လာသည့်အတွက်ကြောင့်အပြီးတော့မှစိတ်ဝင်စားလာတဲ့လူကပိုးညာလာတယ်လို့ဒီလိုဆိုရမှာပါ။အင်းဝခိအပိုင်းမှာအပြီးတော့မှလေးလာမှုဟာအချိန်အတော်မြင့်လာခဲ့တယ်ပေါ့။အပြီးတော့မှဆံရကျန်းကန်နေလဲအဲ့ဒီအင်းဝခိမှာလည်းရေးခဲ့ကြတယ်။နောက်တာလုံးမင်းတရားကြီးလက်ထက်မှာညမတက်ကြက်နှစ်တထောင်မှာပထမပြန်ဆောင်ဝဲရဲ့အစလို့ဆိုရမယ်နေုံလာမှာကုကီအင်တာဗျူးလိုဟာမျိုးနှုတ်တဲ့မိကုံးတွေမေးတယ်အဲ့ဒီနှုတ်မိကုံးတွေကိုဖြေဆိုအောင်မြင်တဲ့ပုံစံတွေကိုခုံပြူတဲ့အနေနဲ့ဘယင်ကိုယ်တိုင်ကနေယဟန်လောင်ရွေးချယ်ပြီးတော့ယဟန်ခံပြီးတော့ရှင်လောင်ရွေးချယ်ပြီးတော့ရှင်ပြူပြီးရဆောင်ဝဲနဲ့ယဟန်လောင်ရှင်လောင်ရဲ့အစီအစဉ်ကအစ်ကစားပြီးပေါ်လာအဲ့ဒီမှာလည်းတခြားဆိုင်ရာဆိုင်ရာကျန်တဲ့ပါရှိနိုင်တော်လည်းပဲအပြီးတော့မှအဓိကဖြစ်တော့ဆက်ရှိတယ်။အဲ့ဒီလိုဘုရားမြတ်စွာရဲ့သာသနာတော်ဇမ္မာနိုင်ငံမှာရောက်ရှိလာတဲ့အချိန်မှစပြီးတော့သာပေရောက်ရှိနေတဲ့ဘက်ကစိတ်ဝင်စားတုံ့ညီပြီးဒီမှာဆက်နေကြတာပဲ။ဘယ်ဆုံးမနေဒိဋ္ဌလာလိုက်ကြတာ။အန္တိအုပ်ချုပ်ရဲ့မြင်တွေကလည်းအဘိဓမ္မာဘုရားရှိတာသာမန်မေတ္တာရှိတဲ့မိဘနဲ့မိရှိနိုင်တဲ့ပုဂ္ဂိုလ်ကိုဉာဏ်ကံမြေရှင်ပြုခဲ့တဲ့ဆိုတဲ့ဘယ်ရဲ့ရှိရမှုနဲ့
အရှိန်ဟောဟာတဲ့လားအဲ့ဒီကနေစပြီးတော့လုံမေးကုန်မေးတာပဲဒီနောက်ပိုင်းကျတော့ဆာရွေးနဲ့ရေးချင်ရတဲ့မေးကုန်ဒီပေပါ question တွေပေါ်လာတဲ့အချိန်လေးအဲ့ဒါကြောင်းလို့ပြောတာလေဘုံဘောင်ဖြစ်ဘယ်လိုဖြစ်ချင်အောင်ဒီအစင်လာတဲ့ခုကရှိတာလဲလို့အပြည့်မှာဆရာလေးလာတဲ့ဟာအောင်တန်းကြဘုံဘောင်ရှိမှအပြည့်မှာရှမ်းကများမြန်မာပြည်မှာအထူးသဖြင့်ဖြစ်လာနေတဲ့ဈာန်တွေကတော့အပြည့်မှာတဲ့ဟာဈာန်သို့ပြည့်မှာတဲ့ဟာဈာန်ရဲ့ပြည့်ဖြစ်တဲ့ဒီမှာရောဈာန်နောက်အပြည့်မှာခေါ်တဲ့ဈာန်ဒါပေမဲ့ဒီဒီကတိကတာတော့ပြောရပြည့်နေတယ်မိုက်ပထမဆုံးပြီးတော့ဆက်နေတယ်ပထမဆုံးဒီမိုက်ပထမဆုံးလည်းပြီးတော့ဆက်နေကြမှာလေခေတ္တသိက္ခာတာအခုတည်းချင်းအရှင်ရသာဝေဒီပေါ်လာတဲ့နောက်ပိုင်းဖြစ်ရောက်လာတဲ့အခါကျတော့ဗာတိကအရာကဒါပေမဲ့အရာကဆိုတဲ့အချက်နဲ့ကပို့ပြီးတော့ဖြင်းရှားလာဇမိုက်အရာကပထမအရာကဒီကျမ်းလေးကပို့ပြီးတော့အာရုံစိုက်ဖို့ဖြစ်လာတယ်။အဲကြောင့်မလို့ပထမပြန်သာမုန်းမှာပါဠိကတင်တဲ့ဒီကရာအရာကောင်းလို့ရှိတယ်။အငယ်တန်းနဲ့အလယ်တန်းမှာကြာတန်းတာဖြစ်တယ်။ဇမိုက်ကိုမာဇန်ကြီးပြည့်ပြီးအောင်းရမိုက်လို့အစရမိုက်ငါးလုံးကိုအောင်းရမိုက်မာဇန်လို့ခေါ်ပြီးတယ်။အလယ်တန်းမှာကြာတန်းပြည့်တယ်။အထက်ရမိုက်လို့ဆိုတဲ့အထက်ကားတန်းကိုတော့ပထမဒီကမ်းမှာကြာတန်းပြည့်တယ်။အဲ့ဒီနည်းစနစ်တွေနဲ့အရာကောင်းတွေသဘာဝတရားတွေကိုရှင်းရှင်းပြတော့ညအခါမှာဆရာတော်တွေကနေပြီးတော့ကိုးချပြရဖြစ်တော့အပြည့်မှာသာဝါများလို့ရဝါလို့ဒီသံဃာတွေရှိကြတယ်။ဒီမှာတော့တခြားသာတွေလေ့လာပြီးတော့ညအခါရောက်တဲ့အခါကျတော့ဆရာတွေအခန်းထဲမှာလေးလေးလေးလေးတင်းအောင်ပေါ်လာတဲ့မှာဒီလေကကြီးမှတ်လာတဲ့အပြည့်မှာပါဠိများကိုဝိညာဉ်များရုပ်ဆိုပြီးတော့ဆရာကတပိုက်စီတပိုက်စီရှင်းပြီးတော့ပြတယ်။ပါဠိကဆိုလို့ရှိရင်ဒီလေကကုသလဓမ္မ၊အကုသလဓမ္မ၊အရာရာဓမ္မလို့ဒီလိုရုပ်ဆိုပြပြီးတော့ဒီကုသလဓမ္မ၊အကုသလဓမ္မ၊အရာရာဓမ္မရဲ့သဘောတရားအသေးစိတ်ကိုဆရာကနေအသေးစိတ်တစ်ခုစီတစ်ခုစီရှင်းပြတယ်။ရှင်းပြပြီးတော့ဒီကုသလဓမ္မဆိုတာကုသိုလ်စိတ်27စေတသိက်38ဒါကုသလဓမ္မအရာပြည့်ရဲ့အဲဒီကုသိုလ်တရားတွေကခန္ဓာဖွင့်ရင်ပါခန္ဓာရဲ့ရှိတဲ့အာယတနာပြင်သာအာယတနာလက်မှာပါတယ်ဒါပြန်မှာတဲ့ဒေသတွေဆိုတာပိဿာဖွင့်ရင်ပါပိဿာနဲ့ချုပ်ဝင်တယ်ဆိုတာဆရာကဘူးရင်းစိတ်ရှင်းပြလို့ပို့ချပေးလို့ရတယ်အပြည့်မှာဉာဏ်ဟာဉာဏ်တော်ဉာဏ်လာရင်ရှင်းတာပါပဲအခုလည်းခုလည်းဆက်ဆက်ပြီးကျူတာပြည့်စုံတာ။အဲဒီမာတိကအခြေခံနဲ့စပြီးတော့ပြောလိုက်တာဓာတုကထားလဲဒီစနစ်နဲ့သိယူတာလဲဟုတ်လား။နောက်ဆုံးရတော့ဓမ္မတန်ကြီးလို့ဆိုတာဓမ္မတရားပါဘူး။ဓမ္မတာမသဘူထူးခြားတယ်ဘုရား။မေးတဲ့အခြေဟိုသဘောတရားမရကောင်းအမေးတဲ့အခြေမတုံ့ဘူး။တေချာတဲ့အချက်နဲ့မတေချာတဲ့အချက်ကိုအမေးခြင်းတွေလောက်တာဖြစ်ပြီးအဲ့တော့တေချာတဲ့အချက်ကိုသံနိဌာန်လို့ခေါ်တယ်။မတေချာတဲ့အချက်ကိုသံမယ။သံနိဌာန်နဲ့သံမယကသုံးပြီးသုံးပြီးရှင်းနေပြီးတော့မရတော့ပြေရောဆက်ကြရဲမှာပါလာရောမပါလာရောဖြစ်နိုင်ရည်ရှိတာရောဆရာကနေပြီးတော့ထုတ်ချပေးတဲ့ဇမိုက်အရာကောင်းတွေကဒီကနေ့ဇမနိုင်ငံမှာမှတ်တမ်းအသေးနဲ့ပုံရှိပြီ။ဒါကြောင့်မလို့ဇမတိရဲ့အပြည့်မှာလေ့လာမှုဇမိုက်မှာဟောဒီအရာကောင်းတွေရဲ့အခြေစုပ်ချက်ရှင်းတမ်းပြီးတော့လေးလေးနက်နက်နဲ့ဆက်လက်ပြီးတော့ဖြစ်ပေါ်နေတယ်ဖြစ်ပါဘာသာကြရတယ်လဲအဓိကကုသလဓိကိုဥတည်ထားတာလည်းပဲအထက်24ဆန်းသလုံးကိုသိတဲ့ရုပ်တွေနဲ့ရောဆက်ပြီးတော့သင်ကြားပို့ချတဲ့ဒီစနစ်ပဋ္ဌာန်းအရာကောင်းတွေလည်းရှေ့ကပြီးပြီးတော့ပါစုံစုံလေးလေးပို့ချခဲ့တယ်ဆိုတာသိရအကျဉ်းရံသာဝေရနေမှာတော့ပဋ္ဌာန်းရောက်ကိုကုသလသိလောက်ပဲကြာတတ်ပြီးတော့ပြေးတာကုသလသိလောက်ကြာတတ်ပြေးတာဒီဒါဒီပဲပဋ္ဌာန်းရဲ့အဖက်တော့အခြေခံမှာမနောတော့ဖြစ်သွားတော့ဒီအဲ့ဒီရောက်နေရဲ့စ ဆွမ်းအားသူအရာတော်ကြီးရဲ့ဒီစနစ်အတိုင်းလိုက်လာအင်းရပြီပြေတော့ဇမနကရဲ့အဘိဓမ္မာလေးလာမှုမှာဒီကလေးကြီးရှင်းတန်းနေလို့ねသူရှင်းတန်းနေတာဒီကျောင်းတန်းကြီးရဲ့အကျိုးကိုပြောအောင်မှာဖြစ်ပါတယ်အထူးအဖြစ်အဘိဓမ္မာလေးလာမြန်မာပြည်မှာဆက်လက်ပြီးရှင်းတန်းပြန်ပွားနေခြင်းဟာဒါပဲကပထမဉာဏ်ဆောင်ပွဲနေတာအဘိဓမ္မာကျမ်းတွေကိုအဓိကထားပြီးတော့ကျမ်းတန်းကျမ်းစာအဖြစ်သတ်မှတ်ပေးထားတာလည်းဒါအကြောင်းတစ်ခုပဲနောက်အကြောင်းတစ်ခုကအနာရောများတာမကဒီပုဂ္ဂိုလ်များပါအလုံးအဘိဓမ္မာစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေအတိုင်းဝင်ရောက်ပြီးတော့လေ့လာဖြည့်ဆို့နိုင်အောင်အဘိဓမ္မာဆောင်ဖို့ပဲများဆိုတာညမတက္ကရိ1314ခုနှစ်ကစတင်ပြီးတော့ YMBA အသင်းကကျင်းပခဲ့တာခွန်ကြီးတို့မှတ်မိပါပထမဆုံးအချိန်အဘိဓမ္မာဆောင်ဖို့ပဲကိုခွန်ကြီးတို့ဝင်ပြီးတော့ဖြည့်ခဲ့တယ်သင်္ကန်းဝတ်နဲ့မဖြည့်ရဘူးလူဝတ်နဲ့လူနာမည်နဲ့ဖြည့်ရတယ်အဲ့တော့လူဝတ်လဲပြီးတော့အဲ့ဒီအဘိဓမ္မာဆောင်ဖို့ပဲကို၃ညလုံးအဲ့ဒီတော့ဖြည့်ခဲ့တယ်ပေါ့အဲ့ဒီဟာအစဆုံးပဲလို့ထင်ပါတယ်ပထမဆုံးဉာဏ်လေးဉာဏ်ချက်လေးရတဲ့အခါကျတော့ခွန်ကြီးတို့တွေအဲ့ဒီအဘိဓမ္မာ30လုံးဖြည့်နိုင်ဖို့ရစာရီကြက်ကြက်လေ့လာကြတယ်3လ4လကျိုးစားအထောက်ပြီးတော့အဘိဓမ္မာဆောင်ဖို့ပဲ30လုံးဖြည့်ဆိုခဲ့ကြပါတယ်အဲ့ဒီတော့အဲ့ဒီကနေစပြီးတော့အဘိဓမ္မာဆောင်ဖို့ရဲ့ဟာရှင်သန်လာလိုက်တာဒီကနေ့အထိအခုဒီကနေ့ပြောရမယ်ဆိုလို့ရှိရင် International Institute အဘိဓမ္မာဆိုတဲ့ဒီတက္ကသိုလ်ကြီးတစ်ခုဖြစ်လာဖို့အထိအောင်အစပြိုးလာသည့်အထိအဘိဓမ္မာဟာဒီအရှိန်ရလာတယ်လို့ပြောရမှာပါ။နောက်ရန်ကုန်မြို့စုလိပ်ဖျားမှာအခြေပြုထားတဲ့အဘိဓမ္မာပြန်ပွားရေးအသင်းကြီးရဲ့အဘိဓမ္မာပြန်ပွားအောင်ဆောင်ရွက်မှုစွမ်းအားတွေလည်းဒီထက်ပါပါဝင်ပါတယ်။တခြားအဘိဓမ္မာသင်တန်းပို့ချနေတဲ့ဓမ္မဗျူဟာတို့တခြားတခြားအဘိဓမ္မာကဘာအေးမှသင်ကြားနေတဲ့အဘိဓမ္မာသင်တန်းတွေတို့မြန်မာနိုင်ငံရရမှသင်ကြားပို့ချနေတဲ့အဘိဓမ္မာသင်တန်းအရရတွေဒါတွေဟာမြန်မာနိုင်ငံရဲ့ဒီကနေ့ခေတ်မြန်မာခေတ်အဘိဓမ္မာပြန်ပွားရေးအတွက်အရေးပါတဲ့အချက်တွေအဲ့တော့ညမသမိုင်းမှာမှတ်တမ်းမရှိပေမဲ့လို့ပကံခိတ္တုပိယခိတ္တုအေဝခိတ္တုမှာလည်းပဲအဘိဓမ္မာပြန်ပေါင်းအောင်ဆောင်ရွက်မှုတွေရှိနိုင်တယ်လို့ခွန်ကြီးတို့ခံမှန်းပြီးတော့သိနိုင်ပါတယ်ဒီလိုလုံးဆောင်ချက်တွေမရှိပဲနဲ့ပညာတရားဟာပြန်ပွားလာတယ်ဆိုတော့မရှိနိုင်ပါဘူးဒါကြောင့်မို့လို့ဒီလုံးဆောင်ချက်တွေဟာအေကံရှိရမှာပဲရှိလို့သာလဲအဘိဓမ္မာတရားတော်ဟာပြန်ပွားနေတာဖြစ်တယ်ဆိုတာယုံကြည်ပါတယ်ဒါကြောင့်အခုတိုင်းအကြံဉာဏ်အားဖြင့်မြန်မာပြည်ရဲ့အဘိဓမ္မာပြန်ပွားလာဖို့အဘိဓမ္မာစိတ်ဝင်စားစားလာဖို့သမိုင်းကြောင်းကိုခွန်ကြီးတို့သိသမျှအခုပြင်ပြခြင်းဖြစ်ပါတယ်ရှင်းပြခြင်းဖြစ်ပါတယ်တရားနာတာဟာကုသိုလ်တစ်မျိုးထပ်ရတယ်လို့ဘုရားမြတ်စွာကမဟာပညာတံဝတ္တဏိကပฏิပဒါကုသိုလ်မိမိသိလိုတဲ့အချက်များကိုမေးမြန်းလျောက်ထားခြင်းတရားဓမ္မနာယူခြင်းဟာဖြစ်လျက်ဘဝမှာပညာကြီးပွားတုတ်တက်ခြင်းရဲ့အကြောင်းဖြစ်တယ်။ဒါကြောင့်မို့တရားဓမ္မနာယူတယ်ဆိုအနုမောဒနာတရားကုသိုလ်စိတ်ဓာတ်တွေပို့ပြီးတော့တိုးပွားလာခုဒီကနေ့ဘုန်းကြီးတို့ရဲ့69နှစ်ပြည့်တဲ့မွေးနေ့မှာမွေးနေ့ပဲကျင်းပတယ်ဆိုတာမွေးနေ့ကိုအမှတ်တရအဖြစ်ရေစင်ကုသိုလ်တွေလုပ်နေတော့လဲမွေးနေ့မှာအမှတ်တရအနေနဲ့ကုသိုလ်တစ်ခုလုပ်အမှန်ကတော့ဘာကိုပဲအကြောင်းပြုကုသိုလ်လုပ်ဖြစ်ဖို့ကပိုအရေးကြီးပါတခုခုကိုအကြောင်းပြုမှကုသိုလ်ဆိုတာလုပ်ဖြစ်ကြတယ်အကြောင်းမရှိဘဲနဲ့ကုသိုလ်ကလုပ်ဖြစ်ဖို့ခက်တယ်အဲ့ဒါကြောင့်မို့လို့ဝိနည်းဆိုတာကိုအကြောင်းပြုပြီးတော့ကုသိုလ်လုပ်ကြဝိနည်းပွဲဆိုတဲ့နေရာမှာ
ဘာအတွက်မွေးနေ့ပွဲလုံးကြသလဲလို့ကဘာရရမှာမွေးနေ့ပွဲလုံးနေတဲ့ပုဂ္ဂိုလ်တွေကမိတ်ဆွေတင်ကအပေါင်းနေနဲ့မိတ်ဆွေတင်ကအပေါင်းကိုဖိတ်ခေါ်ကြွေးမွေးပြီးတော့ပျော်ရွှင်ကြတယ်ချမ်းမြေ့ကြတယ်ထို့ကနေ့ကအထူးပြုတဲ့အထူးပျော်တဲ့နေ့လို့ဆိုတဲ့အနေအထားမျိုးနဲ့မွေးနေ့ပွဲတွေကိုလုံးကြတယ်ပေါ့ဘုန်းကြီးတို့ဒီကနေ့မွေးနေ့ပွဲလုံးတယ်ဆိုတာအထူးကုသိုလ်ပြုတဲ့ပွဲကိုမွေးနေ့ပွဲလို့မွေးနေ့ဆိုတာတကယ်တော့လေဘာအတွက်မွေးနေ့လုပ်ရတာတော့လို့ဆိုလို့ရှိရင်ပြန်စဉ်းစားကြည့်လိုက်ရင်ခွန်ကြီးတို့တွေလူဘဝရလာတာဟာအတိတ်ဘဝကကုသိုလ်ကောင်းမှုရဲ့အကျိုးပေးလို့ရလာတာဖြစ်တော့ထိုကုသိုလ်ကောင်းမှုကိုအမှတ်တရတစ်ခုအနေနဲ့ဩငါလူဘဝရလာတာကုသိုလ်ကြောင့်ရတာကုသိုလ်ဆိုတာမမေ့သင့်ဘူးဆိုပြီးတော့ကုသိုလ်တရားကိုအမှတ်တရပြုလုပ်တဲ့အနေနဲ့မွေးနေ့ပွဲပြုလုပ်တာဖြစ်ပါအားလုံးမိတ်ဆွေတင်ကအပေါင်းတွေနဲ့ပျော်ပျော်ရွှင်ရွှင်စားသောက်ဖို့ပျော်ဖို့ရွှင်ဖို့ဒီလိုအတိတ်ပဲမျိုးမဟုတ်ပါကုသိုလ်ကိုအမှတ်တရတဲ့အနေနဲ့ကုသိုလ်အကျိုးပေးလို့လူဘဝရလာလို့ရလာတဲ့အခိုက်ကလေးမှာထိုကုသိုလ်ကိုထပ်မံဖြည့်ဆည်းတဲ့အနေနဲ့ကုသိုလ်ကောင်းမှုလုပ်တဲ့ပွဲလို့ဆိုလို့ရှိရင်ပို့ပြီးတော့အဓိပ္ပာယ်ပြေဝတဲ့ဘုရားမြတ်စွာရဲ့အလိုတော်ကြားတဲ့မွေးနေ့ပွဲဖြစ်မှာပါတစ်ဖက်ကကြည့်လို့မယ်ဆိုလို့ရှိရင်လူဘဝရလာတာဟာဘဝတစ်ခုရလာတာကိုမြတ်စွာဘုရားကဇာတိပိဒုက္ခလို့ရှုတ်ချပြီးတော့ဟောခဲ့တာဘဝရလာတာကိုဒုက္ခရလာတယ်လို့ပဲဟောပါဘဝရလာတာဟာပျော်ရွှင်ချမ်းမြေ့ဖို့ရလာတာမဟုတ်ဘူးဒုက္ခတစ်ခုကိုရလာတယ်လို့ဓမ္မအမြင်နဲ့အလေးနဲ့တွေးမယ်ဆိုလို့ရှိရင်ဒီဘဝမှာကြုံရဆုံရတဲ့ဒုက္ခတွေမှန်တရားဟာဒီဘဝစတင်ခဲ့လို့ပဲကြုံရဆုံရတာဒါဖြင့်ဒီဇာတိဆိုတဲ့မွေးဖွားလာတဲ့တရားဟာချီးမွမ်းတိုက်တဲ့တရားလားလို့ဆိုရသော်ဗျာချီးမွမ်းတိုက်တဲ့တရားမဟုတ်ဘူးကဲရရှုပ်ချရမယ်တရားဖြစ်တယ်တပည့်ဆက်ကြတရားတော်ထဲမှာဇာတိပိဒုက္ခပဋိသရေနေပြီးတော့လူ့ဘဝရရှိလာတာဟာလည်းပဲဒုက္ခပဲလို့ဒီလိုဟောထားတယ်သဘာဝတရားအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တကယ်ကိုဒုက္ခကိုရလာတာကိုရလာတဲ့ဒုက္ခဆိုတာအများသားလည်းနေတဲ့ဒုက္ခမျိုးတော့မဟုတ်ဘူးပေါ့အများနားလည်းနေတာကလူတွေကအရက်ထဲမှာပြောတဲ့ဒုက္ခဆိုတာနေထိုင်ရေးအဆင်မပြေလို့စိတ်ဆင်းရဲလိုက်တာဒုက္ခမကြမ်းမမာလို့ကိုယ်ဆင်းရဲလိုက်တာဒါတွေကိုဒုက္ခလို့ခေါ်အဆင်မပြေရင်ဒုက္ခအဆင်ပြေနေရင်ဒုက္ခလို့အများဒီလိုသတ်မှတ်ပြီးတော့ပြောကြားနေကြအဲ့ဒီဒုက္ခမျိုးမဟုတ်ဘူးလူဘဝရလာတဲ့ဆိုတဲ့ဒုက္ခဟာမတည်မြဲတာကြောင့်ထာဝရပြောင်းလဲနေတာဖြစ်တော့ကြောင့်ဒုက္ခကြီးပဲသူဆိုတာရွံမုန်းစရာကောင်းပြီးတော့ခဆိုတာဘာအရာဘာတစ်ခုမှထင်တဲ့အတိုင်းမဖြစ်တဲ့ဟာလို့ဘုန်းကြီးတို့ဘဝတွေမှာထင်တိုင်းဖြစ်လာတယ်လို့လူတွေကထင်ကြတော့လဲထင်တိုင်းဖြစ်တာမရှိပါဘူးမထင်မှတ်တာတွေပဲဖြစ်ပြီးတော့နောက်ဆုံးမှာမဖြစ်ချင်တာတွေနဲ့ပဲအဆုံးသတ်သွားဖြစ်ချင်တာတွေဖြစ်ဖို့မရှိပါဘူးမဖြစ်ချင်တာတွေဖြစ်တာကများပါသောသောလူတွေဟာဆယ်ခုတစ်ခုဖြစ်ချင်တာလေးဖြစ်ရလို့ရှင်ပျော်ရွှင်ပြီးတော့ငါ့ဆန္ဒပြေဝတယ်လို့ဒီလိုပြောကြတယ်။တကယ်တော့လေကိုမဖြစ်ချင်တာဖြစ်နေတာကအချိန်များတယ်ပေါ့။ဘာဖြစ်လို့လဲဆိုမအိုခြင်းပေမဲ့လို့တဖြည်းဖြည်းအိုးလာတယ်မနာခြင်းပေမဲ့လို့နားလာတယ်။ဘဝကြီးတစ်ခုမစွန့်လွတ်ခြင်းပေမဲ့လို့စွန့်လွတ်ရတယ်။ဒီကြားထဲမှာတောကဆိုတဲ့စိုးရင်ရတဲ့စိတ်တွေပရိဒေဝဆိုတဲ့စိုးရင်မှုမထိနိုင်လို့ငိုကြွေးရတာတွေဒုက္ခမကြာခဏခန္ဓာကိုယ်မှာဟူနာနာဒီနာနာဆိုတဲ့ကာယိကဒုက္ခတွေဒေါမနတလို့ဆိုတဲ့စိတ်ထဲမှာအလိုမကျမှုတွေဥပါယတလို့ဆိုတဲ့စိတ်ပင်ပန်းလောက်အောင်ဒေါသဖြစ်မှုတွေဆိုတာဒါတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ ဘဝမှာဓာရီနဲ့ရောထွေးနေသည့်အတွက်ကြောင့်ရလာတဲ့ဘဝတစ်ခုကအကောင်းလို့သတ်မှတ်လို့မရဘူးအဆိုးနဲ့အကောင်းကနည်းပြီးတော့အဆိုးကများနေတယ်လို့ဒီလိုပြောရပါဘူးသို့တော့ဒီလိုဆိုးနေတဲ့ဘဝကြီးတစ်ခုရလာပြီးတော့အဆိုးတဲကနေပြီးတော့အကောင်းအမိုက်ပုံတဲကရွှေဆိုတာလို့အဆိုးတဲကကြုံတွေ့နေတဲ့ဒါဇာတိဒုက္ခကြီးတွေကနေပြီးတော့အမျက်ထုတ်ပြီးတော့ယူဖို့လိုတယ်အဆိုးတွေကအကောင်းလေးရှာပြီးတော့ယူတတ်ဖို့လိုတယ်ပေါ့အကာတွေတဲကအနှစ်သာရလေးတစ်ခုထုတ်ပြီးတော့ယူတတ်ဖို့လိုဒုက္ခတွေတဲကဒုက္ခတစ်ခုရှာပြီးတော့ရအောင်ယူဖို့လိုတယ်ယူတတ်တဲ့ပုဂ္ဂိုလ်တွေရပြီးတော့မယူတတ်တဲ့ပုဂ္ဂိုလ်တွေကြတော့မရဘဲနဲ့ဒီဒုက္ခတွေနဲ့ပဲလဲနေတယ်ရှာတာကဒုက္ခရတာကဒုက္ခဖြစ်ပြီးတော့တန်ရာထဲမှာတဝဲလေလေဖြစ်ပြီးတော့အေးဘဝကြီးတစ်ခုရလာလို့အကောင်းဆိုတာဘာရှိတယ်ရလာတဲ့ဘဝကိုရင်းစားပြုပြီးတော့ကိုရနိုင်တာကတော့ဘာလို့ဆိုရင်ကုသိုလ်တရားပဲအဲ့ဒီကုသိုလ်မှမရလိုက်ဘူးဆိုလို့ရှိရင်ကိုရလာတဲ့ဘဝဟာကျိုးကျေးဇူးရှိတဲ့ဘဝမျိုးမဖြစ်နိုင်မြတ်ထွက်တဲ့ဘဝမျိုးမဖြစ်နိုင်ဒါကြောင့်မလို့ဘဝရဲ့အနှစ်သာရကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကုသိုလ်ဆိုတာအားလုံးကိုခြုံပြီးတော့ပြောလိုက်တာပေါ့ကုသိုလ်ကိုထပ်ခွဲကြည့်မယ်ဆိုရင်လူရတန်းတာပေးတာကန်းတာလို့ဆိုတဲ့ကိုယ့်ရဲ့စိတ်ထဲမှာဖြစ်ပေါ်လာတဲ့လူချင်းတန်းချင်းပေးချင်းကန်းချင်းလူမှုတန်းမှုပေးမှုကန်းမှုကိုအောင်မြင်အောင်နှုတ်ဆော်ပေးတတ်တဲ့စေရနာဆိုတဲ့ဒီသဘာဝတရားလေးဒါနစေရနာထိုဒါနစေရနာလေးသည်အလောဘဆိုတဲ့သဘာဝတရားနဲ့တွဲဖက်ပြီးတော့လာသည့်အတွက်ကြောင့်အပြစ်ကင်းပြီးတော့ချမ်းသာဒုက္ခကိုထုတ်လုံးနိုင်တဲ့ဒီစွမ်းအားလေးတွေမိမိရဲ့စိတ်အစဉ်ထဲမှာရောက်လာတယ်။အဲ့ဒါစွမ်းအားလေးတစ်ခုကိုရလိုက်တာလေ။ဒါနစေရနာဆိုတဲ့စွမ်းအားလေးဒါနကုသိုလ်ဆိုတာလေးတစ်ခုကိုယ့်ရဲ့တဏ္ဍာမှာရလိုက်တယ်။ဒါလေးကတော့အမြတ်ပဲ။အဆိုးတွေကရလိုက်တယ်ဘာဖြစ်လို့အမြတ်လို့ပြောရတော့ဆိုရင်သဘာဝတရားမှန်တယ်များမမြဲပေမဲ့လို့ဟောဒီဒါနလေးကကောင်းကျိုးချမ်းသာပေးမယ်ဆိုတာကတော့သိကြတယ်ပေါ့မမြဲပေမဲ့လို့သူမြဲတာကတော့အကျိုးပေးမှာကမြဲတယ်ပေါ့သူ့ရဲ့သဘာဝကတော့ဒီသင်္ခါရသဘောတရားအရာဖြစ်ပြီးရင်ပြတ်သွားတယ်ဆိုတဲ့အနေအဆရှုထောင့်ကကြည့်ရင်တော့မမြဲဘူးသို့တော့ကောင်းကျိုးထုတ်လို့မှာတော့သိကြတယ်အဲ့ဒီမမြဲတဲ့ထဲကနေပြီးတော့တေချာတာလေးတစ်ခုမြဲတာလေးတစ်ခုကိုရလိုက်တယ်လို့ဒီလိုပြောရမှာပေါ့မြဲတယ်ဆိုတာဘာတော့ခေါင်းညှိုးချမ်းသာပေးဖို့ရအတွက်မြဲတယ်တေချာတယ်ထို့တူပဲသီလဆိုတာကိုချင်းတရားလေးစောင့်တည်လိုက်ကြတယ်တဏ္ဍကုံစောင့်တည်တယ်ငါးပါးသီလစောင့်တည်တယ်အဲ့ဒါလို့တဏ္ဍကုံသီလကိုခံယူစောင့်တည်လိုက်တဲ့စောင့်တည်တဲ့စေရနာကဒါသီလစေရနာလွန်ကျူးဖို့ရအကြောင်းတိုက်ဆိုင်ရတဲ့အတိုင်းမလွန်ကျူးဘဲနဲ့သီလကုံကိုအာရုံပြုပြီးတော့ဆောင်ရှောင်ကျင်လိုက်တာသီလစေရနာအဲ့ဒီစေရနာတို့ဝိရတိလို့ဆိုတဲ့ဒီတဘာဝဆွမ်းအားလေးတွေဟာကိုယ့်ရဲ့ယဉ်တဲ့နှလုံးနဲ့ရောက်သွားပြီဆိုလို့ရှိရင်အရှုံးတဲကအမြတ်ပဲအဆိုးတဲကအကောင်းကလေးတွေရလိုက်တာအဲ့ဒါလေးတွေမရလိုက်ဘူးဆိုရင်ဘဝမှာတန်ဖိုးရှိတယ်လို့ပြောလို့မရဘူးအဲသီလဆိုတဲ့အကျင့်တရားလေးတစ်ခုကိုကရလိုက်ဟောဒီစွမ်းအားလေးကကိုယ့်ရဲ့ရင်ထဲနှလုံးထဲမှာရောက်လာပြီဆိုရင်မမြဲတဲ့သဘာဝတွေတဲကနေပြီးတော့အကျိုးပေးဖို့အတွက်မြဲလာတယ်အကျိုးပေးလာမှပေးကြတယ်နောက်တစ်ခုကတော့ဘာဝနာကုသိုလ်လို့ခေါ်တယ်တတ္တဝါတွေချမ်းသာကြပါစေလို့မေတ္တာပွားမယ်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေအခက်ခဲရောက်နေတဲ့ပုဂ္ဂိုလ်တွေအခက်ခဲကြုံနေတဲ့ပုဂ္ဂိုလ်တွေအခက်ခဲကလွတ်မြောက်ကြပါစေဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေဒုက္ခကလွတ်မြောက်ကြပါစေဆိုတဲ့မွန်မြတ်တဲ့စိတ်ဆန္ဒလေးထားတာကရုဏာအောင်မြင်ကြီးပွားနေတဲ့ပုဂ္ဂိုလ်တွေအေးရရှိထားတဲ့အခွင့်အရေးတွေကမဆုံးရှုံးကြပါစေနဲ့လို့ဟောဒီမွန်မြတ်တဲ့စိတ်နှလုံးလေးထားနိုင်လို့ရှင်မုဒိတာအဲ့ဒီမေတ္တာကရုဏာမုဒိတာဆိုတဲ့စိတ်သဘောထားလေးတွေမိမိရဲ့တဏ္ဍာမှာမရှိသေးရင်ရှိအောင်တည်ဆောက်ထားတယ်။ရှိလာလို့ရှင်လဲပိုးခိုင်မာအောင်တည်ဆောက်တယ်။ဒါကိုဘာဝနာကုသိုလ်လို့ခေါ်တယ်။ အဲ့ဒီဘာဝနာကုသိုလ်ဟာခုနကမမြဲတဲ့အရာတွေတဲကနေပြီးတော့အကျိုးပေးဖို့အတွက်သူကမြဲလာအကျိုးပေးတဲ့အနေအားမှာမြဲလာတဲ့အတွက်ကြောင့်ထူးခြားတဲ့စွမ်းအားလေးတစ်ခုမိမိရဲ့ယင်တဲ့နှလုံးထဲမှာရလာတာဟာအရှုံးထဲကရလာတဲ့အမြတ်ကလေးပဲအဆိုးထဲကရလာတဲ့အကောင်းကလေးပဲလို့ဒီလိုသတ်မှတ်ရတာဟောဒါကဘဝကိုအရင်နှိပြုပြီးတော့ရဒီတဲ့အစစ်မြင့်တဲ့တရားကြတော့ဘာလို့ဆိုလဲ။အော်ဘဝဆိုတာတည်မြဲတာမဟုတ်ဘူး။ငါသူတစ်ပါးယောက်ျားမိန်းမလို့ဒီလိုခေါ်တော်သမုတ်နေကြတော့လေလူရည်ရဲ့တဏ္ဍာမှာယုံနဲ့နဲ့နှစ်မျိုးပဲရှိတယ်။ထိုယုံနဲ့နှစ်မျိုးကလွဲပြီးတော့ဘာမှမရှိဘူး။ထိုယုံနဲ့နှစ်မျိုးဆိုတာလေဆံရအကြောင်းကြောင့်ဖြစ်ပြီးတော့နေတာ။ကုခန္ဓာကိုယ်မှာဖြစ်နေတဲ့ယုံနဲ့စိတ်တွေပဲကြည့်လိုက်အောင်တည့်ရွေးရွေးရွေးရှားပြီးတော့နေတယ်။နောက်ဆုံးမှဆင်ញင်စဉ်းစားကြည့်လို့ရှိရင်ကိုယ့်ဘဝကိုပြန်ကြည့်ငယ်ငယ်တုန်းကရုပ်ရည်တွေမရှိတော့ဘူး။ငယ်ငယ်တုန်းကအနေထားတွေတခုမှမရှိတော့ဘူး။နောက်နှစ်နောက်နှစ်တွေလည်းဒီလိုပဲပြောင်းလဲပျက်စီးသွားမှာပဲလို့ဆိုတဲ့ဆင်ញင်တုန်တရားလေးနဲ့ရှိမယ်ဆိုရင်ဒါအနိစ္စပညာမမြဲတဲ့အနေထားကိုစိတ်ထဲမှာမှတ်သားတာလို့။အဲ့ဒါလည်းဘာဝနာကုသိုလ်ပဲ။အဲ့ဒီလိုအမှတ်အသားလေးကိုယ်စိတ်ထဲမရောက်သေးဘူးဆိုရင်ရောက်အောင်လုပ်တယ်။ရောက်ပြီးလို့ရှိရင်လည်းပဲဒီအမှတ်အသားကိုခိုင်မာလောက်အောင်ဘယ်ရာမှမမြဲဘူး။အခန္ဓာ၊ဒုက္ခန္ဓာ၊ခန္ဓာအလုံးဟာရေရှားနေတယ်။ပြောင်းလဲနေတယ်ဆိုတော့အတွေးလေးတွေကိုယ့်ရဲ့စိတ်ထဲနှလုံးထဲမှာအခိုင်မာတည်ဆောက်ပြီဆိုရင်ဟောဇာတိပိဒုက္ခလို့ဘုရားဟောထားတဲ့ဇာတိကိုအကြောင်းပြုပြီးတော့ဒုက္ခလို့သမုတ်ရတဲ့ဇာတိတဲကဒုက္ခတဲကနေပြီးတော့ကောင်းတဲ့အရာလေးတစ်ခုကိုရလိုက်တာပဲလို့ဓာတ်တွေကိုရည်စူးပြီးတော့ဘဝရဲ့အမြတ်ဆိုတာကုသိုလ်သာလို့ဖြစ်တယ်ဘဝသည်ဇာတိပိဒုက္ခလို့မြတ်စွာဘုရားဟောထားသည့်အတွက်ဘဝတစ်ခုရလာတာဟာချီးမွမ်းဖွယ်မဟုတ်ဘူးကဲ့ရဲ့ဖွယ်တာဖြစ်တယ်ရလာတာလည်းဒုက္ခပဲရလာတယ်သို့တော့အဲ့ဒီရလာတဲ့ဒုက္ခကိုအရင်နှိပြုပြီးတော့မွန်မြတ်တဲ့တန်ဖိုးရှိလာတဲ့ဒီသဘာဝတရားတွေကိုယ့်ရဲ့ယင်တဲ့နှလုံးနဲ့ရောက်အောင်နှလုံးသွင်းနိုင်ဖို့ဟာအမြဲတမ်းအရေးကြီးတယ်အဲ့ဒီလိုနှလုံးသွင်းနိုင်မှသာလဲလူဘဝရရှိอยู่လရှိရတဲ့အကျိုးတရားဟာရှိမှလို့ကိုယ်စီကိုယ်စီသဘောကျပြီးတော့ကုသိုလ်တရားကြိုးစားအထောက်နိုင်ကြပါစေကုန်သတည်းကဲရေဇက်ချာအားလုံးလိုက်ပြီးတော့ဆိုကြအရှင်ဘုရားဘုရားတပည့်တော်တို့သည်မွေးနေ့မင်္ဂလာယနေ့အခါဝယ်ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ကုသိုလ်တရားပွားများပြန်အလို့ငါတရဏဂုံသုံးပါးနှင့်တကွာငါးပါးသီလကိုခံယူစောင့်တည်ကျင့်သုံးကြပြည်လင်တရားဓမ္မကိုနာယူကြပါကုန်၏ဇာတိဒုက္ခကိုအရင်ဒီပြု၍ရရှိလာသောဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုကုသိုလ်တရားတို့ကိုစီးပူအထောက်ကြပါကုန်၏ယနေ့ယခုအားထုတ်ပြုလို့ရသောဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုကုသိုလ်အစုစုတို့ကြောင့်အသက်ရှိခြင်းကျန်းမာခြင်းကုသိုလ်တရားတိုးတက်ပွားများအောင်အားထုတ်နိုင်ခြင်းအသာရှိသောအကျိုးကျေးဇူးတို့ကိုရရှိပြည်လင်ဒုက္ခခတ်သိမ့်ချုပ်ငြိမ်းရာမှန်ဒ ယနေ့ပန်လိုလင်းမြန်ဆောစွာဆက်ရောက်ကြရပါလိုကုန်၏ဤကောင်းမှု၏အဖို့ဘာဂကိုအမိအဖာအဖို့အဖွာဆရာသမားမှစ၍ကဘာသူကဘာသာလူနတ်မြမသတ္တဝါအများတို့အားအမြအမြဝင့်ခပါကုန်၏ကုသိုလ်အများကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းအာလောကြကြသည်ညအမြအမြသူတော်မူကြပါကုန်သောသာဓုသာဓုသာဓုအာလောကြကြသည်ညအမြ